မြန်မာနိုင်ငံကလျှက်စစ်တအားဖြန့်ဖြူးပေးတဲ့ဂျူလိုင်လဒီဆောင်ရည်အတွက်ဂျပန်နိုင်ငံကယန်24ဘီလီယံထပ်မံချေငှားမဲ့အကြောင်းသမ္မတဦးသိန်းစိန်နဲ့နေပြည်တော်မှာတင်းနှင်းလာနေကတွေ့ဆုံတဲ့အချိန်ဂျပန်နိုင်ငံသားရဲ့ဝန်ကြီးဖူမီယိုကာရှိဒါကပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံကယထာပို့ဆောင်ရေးလုပ်ငန်းကိုထိန်းချုပ်တဲ့စနစ်နဲ့အဆင့်မြင့်စစ်ပညာပိုင်းဆိုင်ရာကိရိယာတွေတက်ဆင်မှုအတွက်လည်းယန်8ဘီလီယံချေငှားမဲ့အကြောင်းနိုင်ငံသားရဲ့ဝန်ကြီးကာရှိဒါကပြောပါတယ်။တင်းနှင်းလာနေကမြန်မာနိုင်ငံကိုရောက်ရှိလာတဲ့နိုင်ငံသားရဲ့ဝန်ကြီးကာရှိဒါဟာမြန်မာနိုင်ငံသားရေးဝန်ကြီးဦးဝနာမောင်နှင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။2012ခုနှစ်ဒီဇင်ဘာလမှာဝန်ကြီးချုပ်ရှင်ဇိုအာဘေအစိုးရတက်လာပြီးတဲ့နောက်ပိုင်းနိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်ရေးမြန်မာစီးပွားရေးဈေးကွက်ထဲကိုဥရောပအမေရိကန်တရုတ်တို့နဲ့ယင်ပေါင်တန်းရှင်ပြိုင်နိုင်ရေးတို့အတွက်ဂျပန်အစိုးရကရန်ငွေ160ဘီလီယံနဲ့ညီမျှတဲ့အကူအညီတွေကိုပေးခဲ့ပြီးဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းမြန်မာနိုင်ငံထဲမှာကြာဆုံးသွားခဲ့ကြတဲ့ဂျပန်စစ်သားတွေပြန်လည်ရှာဖွေရေးလုပ်ငန်းမှာလည်းမြန်မာအစိုးရဘက်ကနေအကူအညီပံ့ပိုးပေးဖို့နိုင်ငံသားဝန်ကြီးကိရှိဒါကတောင်းဆိုခဲ့ပါတယ်။လေလာတွေ့ရှိချက်တွေအရဂျပန်စစ်သားပေါင်း 4,000 ကျော်လောက်အထိမြန်မာနိုင်ငံထဲမှာရှိနေသေးတယ်လို့ဆိုပါတယ်။နိုင်ငံသားစစ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှုအတွက်လည်းနိုင်ငံသားဝန်ကြီးနှစ်ဦးကြာသဘောတူခဲ့ကြတယ်လို့ဆိုပါတယ်။